အမေရိကန်မက္ကဆီကိုနယ်စပ်ကိုပို့ထားတဲ့တပ်ဖွဲ့တွေကိုတရားဥပဒေစိုးမိုးရေးလောက်ရတွေလုံနိုင်ဖို့ထရမ့်အစိုးရကလှုပ်ခွင့်ပေးထားတဲ့အပြင်လိုအပ်ရင်လက်နက်သုံးခွင့်ကိုပါပေးထားတဲ့ပါတယ်။တိတ်တင်းကြပ်မထားတဲ့ဒီတပ်ဖွဲ့ဝင်တွေလိုက်နာရမယ့်စီကံအမိန့်ကိုသမ္မတအစားအိမ်ပြုတော်အရာရှိချုပ်ဂျွန်ကယ်လီလက်မှတ်နဲ့ပေးပို့ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဂျင်ဘန်တစ်ကဗုဒ္ဓဟူးနေ့ကအတည်ပြုပြောခဲ့ပါတယ်။စစ်ရဲတွေအနေနဲ့ဒိုင်းတွေလက်ကင်ဒုတ်တွေကိုပဲအသုံးပြုမှဖြစ်တယ်လို့ဝင်းကြီးမက်တစ်ကပြောပြီးတော့ဖြစ်ခတ်ခွင့်ပေးထားတဲ့အင်ဂျူရောရဲ့အမိန့်ကိုတိတ်မထူးခြားတယ်လို့ရှော့ပြောခဲ့ပါတယ်။နယ်စပ်မှာချထားတဲ့တပ်ဖွဲ့ဝင်အများစုကိုလက်နဲ့တတ်ဆင်မထားဘူးလို့လည်းဆိုပါတယ်။စစ်တပ်အနေနဲ့နယ်စပ်မှာဘလို့ဆောင်ရွက်မယ်ဆိုတဲ့နောက်ဆုံးအမိန့်ကသူစီမာသာရှိတယ်လို့ကာကွယ်ရေးဝင်ကြီးကပြောကြားခဲ့ပါတယ်။မက္ကဆီကိုဘက်ကတရားမဝင်ဝင်ရောက်လာတဲ့သူတွေကိုတားဆီးနိုင်ဖို့အတွက်တမရထရမ်ကတပ်သား 9,800 နဲ့အရန်တပ်ဖွဲ့ဝင်2,100ကိုနယ်စပ်ဒေသမှာဖြန့်ချထားပါတယ်။နှစ်ပေါင်း100ကျော်ကပြဋ္ဌာန်းထားတဲ့ဥပဒေအရအမေရိကန်တပ်တွေအနေနဲ့အမေရိကန်နယ်နိမိတ်အတွင်းမှာတိုက်ခိုက်ရေးဆောင်ရွက်မှုတွေလှုပ်ခွေမရှိပါဘူး။